မြန်မာနိုင်ငံမှာနိုင်ငံခြားငွေလဲနှုန်းမတိမငြိမ်ဖြစ်နေတာကိုစစ်ကောင်စီဘိုးဘဏ်ကဝန်ခံပြောဆိုပြီးငွေကြေးဖောင်းဝမှုထိန်းချုပ်ရေးငွေလဲနှုန်းတည်ငြိမ်ရေးတို့အတွက်နိုင်ငံခြားငွေပိုင်ဆိုင်မှုနဲ့လက်ဝဲကိုင်းဆိုင်မှုတွေကိစ္စတွေကိုဆက်လက်တင်းကျပ်သွားမယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ငွေကြေးဖောင်းဝမှုနှုန်းအားထိန်းချုပ်နိုင်ရင်းနဲ့နိုင်ငံခြားငွေလဲလှယ်နှုန်းတည်ငြိမ်ရေးအတွက်တွန်းအားပေးလှုပ်ဆောင်နေတဲ့အတိုင်းအောင်ပြည်ပမှာဈေးနှုန်းတွေမြင့်တက်လျက်ရှိတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒီလိုမြန်မာနေရတဲ့အကြောင်းရင်းတွေကတော့ကျွန်တော်တို့ကုန်သွယ်မှုနဲ့ပတ်သက်တဲ့မောင်းကိုရောင်းဝယ်မှုတွေနဲ့တရားမဝင်တင်ပို့မှုတွေကြောင့်ဖြစ်ပါတယ်။နောက်ဖြစ်သင့်ဖြစ်တိုက်တဲ့နိုင်ငံခြားငွေလဲလှယ်နှုန်းမဟုတ်ဘဲနဲ့ငွေလဲလှယ်နှုန်းမြင့်တက်စီရန်ရည်ရွယ်ပြီးတော့ဈေးကစားနေခြင်းတို့ကြောင့်ဖြစ်ကြောင်းပြောကြားလိုပါတယ်။ဒုဖြစ်၍တရားမဝင်နိုင်ငံခြားငွေရောင်းဝယ်မှုတွေပပျောက်ရေးနောက်ပို့ဝင်ရောင်းဝယ်များသတ်မှတ်ချက်အညီနိုင်ပြီးတော့ရောင်းချခြင်းမျိုးတွေမဆောင်ရွက်နိုင်ရေးအတွက်ကိုလည်းကျွန်တော်တို့သက်ဆိုင်ရာဌာနများနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါလေ။
စစ်တကအာဏာသိမ်းပြီးနောက်ကြီးမားသောငွေကြေးဖောင်းပွမှုအကျက်တဲကိုရင်ဆိုင်နေရသလိုတစ်ဖက်မှာလည်းကုန်ဈေးနှုန်းတွေကအကြီးအကျယ်တက်နေတာပါ။ဒါဟာကမ္ဘာစီးပွားရေးရဲ့ရိုက်ခတ်မှုတစ်စိတ်တစ်ပိုင်းဖြစ်တဲ့အပြင်ဝိသမစီးပွားရေးလုပ်ငန်းရှင်တွေရဲ့အမြင့်ဆုံးရလုံမှုကိုဦးစားပေးမှုတွေကြောင့်ဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကဒီနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါသေးတယ်။နိုင်ငံခြားငွေရောင်းဝယ်ဖောက်ကားခွင့်လိုင်စင်မရှိဘဲလက်ဝယ်ကိုင်းဆောင်သူတွေကိုအရေးယူမယ်အကြောင်းနဲ့6လအတွင်းအသုံးမပြုတဲ့နိုင်ငံခြားငွေတွေကိုလုပ်ငန်းလိုင်စင်ရှိတဲ့သူတွေစီမှာဈေးကွက်ပေါက်ဈေးနဲ့ရောင်းချဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲစစ်ကောင်စီဘိုးဘဏ်ကအမိန့်ထုတ်ခဲ့ပါတယ်။ဒါပေမဲ့ငွေကြေးဈေးကွက်တစ်ခုလုံးကိုဖိအားပေးအရေးယူတဲ့နည်းနဲ့ထိန်းကျောင်းဖို့ကြိုးစားနေတဲ့စစ်ကောင်စီရဲ့လုပ်ရက်ဟာအောင်မြင်မှုရှိပါမလားဆိုတာကိုစီးပွားရေးလုပ်ငန်းရှင်တွေနဲ့အကဲခတ်တွေကတန်တရားနဲ့စောင့်ကြည့်နေကြပါတယ်။ဈေးကွက်ထဲမှာဒေါ်လာငွေလေပတ်မှုကမရှိတော့သလောက်ဖြစ်လာပြီးမြန်မာကျပ်ငွေဈေးဆက်လက်ကျနေတဲ့အကြောင်းနဲ့ငွေကြေးဈေးကွက်တစ်ခုလုံးအတက်အကျဟာခံမှန်းမှုခတ်နေတဲ့အခြေအနေကိုရောက်နေတဲ့အကြောင်းပို့ကုန်လုပ်ငန်းရှင်တို့က VOE ကိုပြောပါတယ်။ငွေလဲနှုန်းနဲ့ပတ်သက်လို့လူမှုကွန်ရက်တွေကဖြစ်ပေါ်နေတဲ့သက်မှတ်ဈေးတွေသာအမျိုးမျိုးပြန့်နှံ့နေပြီးအမှန်တကယ်အရောင်းဝယ်ဖြစ်မဖြစ်အသေးစားမပြောနိုင်ဘူးလို့လည်းရန်ကုန်မြို့ကလုပ်ငန်းရှင်စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်ရှင်။